မလေးရှားနိုင်ငံမှာတရားမဝင်လုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေတစ်လအတွက်မှနေရပြန်သူတွေများလာနေတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်နေတဲ့နိုင်ငံခြားသားအလုပ်သမားတွေအတွက်လူငင်းချမ်းသာခွင့်အဖြစ်ပြဋ္ဌာန်းထားတဲ့ဒဏ်ကြေးသက်သက်သာသာနဲ့ပြည်တော်ပြန်နိုင်တဲ့ Back for Good Program တနည်းအားဖြင့် 6+1 လို့လည်းခေါ်တဲ့အစီအစဉ်စတင်တက်ဝင်လာတဲ့ကာလမှာအခုလိုမလေးရှားရောက်မြန်မာတွေကိုယ်တိုင်ပြည်ကိုပြန်သူများလာတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေအနေနဲ့ငါးလအတွင်းဒဏ်ကြေးသက်သာစွာနဲ့နေရာရေးပြန်ရဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့အခုလာတရနေ့ကနေစတင်ပြီးဒီစီဇန်ကိုပြန်ရက်ခဲ့တာပါအခုခါမှာတော့မလေးရှားနိုင်ငံမှာတနနိုင်ငံလုံးနဲ့အဖမ်းဆီးတွေရှိနေတာကြောင့်အဲ့ဒီစီဇန်နဲ့မြန်မာပြည်နေရပြင်နေကြပြီဖြစ်တဲ့အကြောင်းမြန်မာတန်ရုံးကိုစားပြုပြီးမလေးရှားနိုင်ငံထိသိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကအခုလိုပြောပြပါတယ်
ဆိုတော့ဒဏ်ကြီးများလို့မပြန်နိုင်သေးတဲ့လူတွေကအခုချိန်မှာတော့ပြန်သွားကြတာတွေရှိတယ်ဆိုကြပါတော့ပထမနဲ့နီလန်းနဲ့သုံးတယ်ဆမ်းပြီးပြန်ပို့ရဲအခုဒဏ်ကြီးတက်တာနာနဲ့ဟိုသူတို့ဆောင်ပြီးပြန်ပို့ခိုင်းတယ်အဲ့တော့တရားဝင်လူကြီးရော့နေသွားလေသူတို့တက်ပို့ပြီးတော့ဟိုဖြစ်လေတော့နော်ဘာလို့ဆိုတော့သူနိုင်ငံကတရားဝင်အလုပ်သမားအများများလာတယ်ခင်ဗျာသူနိုင်ငံရဲ့လူငယ်ရေးကစိတ်ချမှုအားနည်းလာတယ်အဲ့ဒါကိုပဲသူတို့အဓိကထားပြီးဆောင်ရွက်တာဖြစ်တဲ့အတွက်ခန်းနာစီရတယ်အခုလုံရဲလုံနေတော့မယ်အဲ့တော့လူတွေကအဖမ်းစီးရှင်ထောက်ပြီးပြန်ရမှာပဲအဲ့တော့အဖမ်းစီးကတော့ဒီဒီဇင်ဘာအော်အချို့လည်းဖမ်းနေအောင်ပါပဲဒီစင်မှာတော်သွားရင်လည်းဖမ်းနေအောင်ပါပဲအခုဒီတိုင်းတက်တက်တာနဲ့ပြန်ခွင့်ရလို့ပြန်မယ်ဆိုရင်လည်းသူတို့ကဒီ overseas ရလည်းသူကလည်းရော့နေသွားမှာပဲဒီသူဖမ်းတဲ့ဘက်ဆိုင်ကိုယ်ပိုင်ကိုတန်ကြီးပေးဆောင်ပြီးပြန်နေဆိုရင်သူတို့အတွက်လည်းအစိုးရရဲ့ budget တစ်ခုလည်းရတယ်အဲလူကြီးလည်းရော့သွားတာပေါ့နော်အဲဖမ်းရတော့သူတို့ကသူတို့ကဆုံးရှုံးမှုကြီးပဲများတယ်ဘာလို့ဒီလိုဖမ်းလိုက်ပြီးဆိုတော့သူတို့ရွှေးတာမွေးတာတွေနေဖို့ထိုင်ဖို့တွေစီစဉ်ပေးရတယ်ဒါမျိုးတွေအစားရှိနေတဲ့အခါကျတော့ခဏကြည့်တော့တော့သူတို့တိတ်အာတီလာမရှိဘူးသူတို့ကဒဏ်ကြီးနဲ့များများဆဆပြန်နေဟာကိုပဲသူတို့ကလူလာတယ
်တရားမဝင်နေထိုင်နေသူတွေအနေနဲ့ Back for Good လို့ခေါ်တဲ့မိမိနိုင်ငံကိုအပေါင်းဆုံးပြန်လို့ရတယ်ဆိုတဲ့အစီအစဉ်ကိုထုတ်ပြန်ခဲ့ပြီးဒဏ်ကြီးက600 Special Pass ဖြစ်တဲ့ခွင့်ပြုလက်မှတ်ဖို့က100နဲ့မလေးရှားငွေစုစုပေါင်း900ဒဏ်ကြီးဆောင်ပြီးနေရပြန်ရမယ့်အစီအစဉ်ဟာ2019ခုနှစ်အော်ဂုတ်လတရနေ့ကနေဒီဇင်ဘာလ31ရက်နေ့ထိသတ်မှတ်ပေးထားတာပါဒီလိုဒဏ်ကြေးသက်သာစွာနဲ့နေရပြန်ခွင့်ရတဲ့အစီအစဉ်ကိုလူငယ်တဲ့တနည်းခန့်ကလုပ်ခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီလိုအစီအစဉ်တွေမရှိတော့တာကြောင့်နေရပြန်မဲ့သူတွေအခက်အခဲတွေရှိခဲ့တယ်လို့လည်းဆိုပါတယ်အခုအစ်တထုတ်ပြန်လိုက်တဲ့အစီအစဉ်မှာ9လအတွင်းဒဏ်ကြေးသက်သာစွာနဲ့ပြန်ရမဲ့အစီအစဉ်ကြောင့်ရောလက်တိုက်ဖမ်းဆီးမှုတွေရှိနေတာကြောင့်ပါနေရပြန်မဲ့သူတွေများရတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရဲဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကြနေကြတဲ့အလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမား9,000ထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်လုပ်လုပ်ကြနေကြသူတွေလည်းတိတ်မဲချီရှိပါတယ်ရှင်